ရခိုင်မြို့နယ်မှာအင်တာနက်တွေပြန်ဖွင့်ပေးဖို့နဲ့လက်ရှိအစိုးရကိုအယုံကြည်မရှိကြောင်းဆန္ဒထုတ်ပေါ်ခဲ့တဲ့ရခိုင်ပြည်ကျောင်းသားတမကတုံးကိုတာဝန်ရှိသူတွေကထိန်းသိမ်းထားတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်အခမ်းပါဒီကနေ့စတေမာကိုရက်ကရခိုင်ပြည်ကျောင်းသားတမကကရခိုင်မြို့တော်ခမ်းမရှိမှာအစိုးရကိုအယုံကြည်မရှိကြောင်းဆန္ဒထုတ်ပေါ်လာလုပ်ခဲ့ပြီးဆန္ဒထုတ်ပေါ်သူ၃ဦးဖြစ်တဲ့ကိုကျော်နိုင်ထေကိုဦးတန်းနိုင်ကိုတူတူအောင်တို့ကိုစစ်တွေမြို့အမှတ်၁ရဲစခန်းမှာဖမ်းဆီးထိန်းသိမ်းထားပါတယ်ဒီနေ့ဆန္ဒထုတ်ပေါ်တာနဲ့ပတ်သက်လို့ရခိုင်ပြည်နယ်ကျောင်းသားတမကရဲ့တန်တမာဆက်ဆံရေးတာဝန်ခံကိုတော်စင်ထွန်းကအ
ဲဟုတ်ကျွန်တော်ဆန္ဒပြတဲ့အကြောင်းရင်းကကျွန်တော်နံပါတ်1အနေနဲ့ကျွန်တော်ဖိုးချင်းအင်တာနက်ပြန်ဖွင့်ပေးဖို့ရဲ့နောက်တစ်ခါကျွန်တော်ရခိုင်ပြည်နယ်မှာအခုအပြစ်မဲ့ပြည်သူတွေအပြစ်မဲ့တည်နေကြတဲ့ပြည်သူတွေအများကြီးတည်နေကြရတယ်။ဒါကြောင့်ကျွန်တော်ရဲ့ပြည်သူတွေတည်နေတာကိုဘာမှမပြောတဲ့အစိုးရကိုကျွန်တော်အလိုမရှိကြောင်းရဲ့နောက်တစ်ခါကျွန်တော်ရခိုင်ပြည်မှာလူတက်နေတဲ့စစ်တပ်ကိုအလိုမရှိကြောင်းရဲ့အဲအဲ့တော့ကအလိုပြည်နယ်အုပ်ချုပ်နေတဲ့အစိုးရရဲ့ကိုဘာမှတခေါမှပြန်မပြောနိုင်တဲ့ကျွန်တော်ရဲ့ရခိုင်ပြည်နယ်အစိုးရကိုအယုံကြည်မရှိကြောင်းရဲ့ဆိုတဲ့အချက်တွေကိုကျွန်တော်ဆန္ဒထုတ်ဖို့ဖော်ထုတ်ခဲ့ကြတာ
။ဆန္ဒပြတာနဲ့ပတ်သက်လို့ခွင့်ပြုမိတ်တောင်းခံခဲ့ခြင်းမရှိပါဘူး။ဒါဟာလက်ရှိအစိုးရကိုအယုံကြည်မရှိတဲ့အတွက်ကြောင့်လို့ပြောပါတယ
်။ရခိုင်ပြည်မှာအပြစ်မဲ့တည်ဆုံနေတဲ့ပြည်သူတွေကိုအစိုးရအနေနဲ့ဒါလို့အပြစ်မဲ့တည်ဆုံရအောင်အစိုးရအနေနဲ့တာဝန်ယူပြီးတော့လုပ်ပေးစီရှင်လို့ကျွန်တော်ကဆန္ဒပြတယ်ခင်ဗျာ။ဒါမှမဟုတ်တစ်ခါအစိုးရကဖိနှိပ်ပြီးတော့ထပ်ပြီးတော့တစ်ခါကျွန်တော်တို့ကိုလာပြီးဖမ်းတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရကိုဘယ်လိုယုံကြည်ရမလဲ။ရခိုင်ပြည်သူတွေအနေနဲ့အစိုးရအပေါ်ဒီထက်ပိုပြီးတော့ယုံကြည်မဲ့လာမယ်ဆိုရက်ခါတစ်ခုကိုတော့အစိုးရအနေနဲ့သတိထားစီရှင်ပါတယ်ခင်ဗျာ
။ဖမ်းဆီးထိန်းသိမ်းတာကိုမေးမြန်းဖို့အတွက်ဒီကိုင်းမင်းရဲ့စစ်တွေအမှတ်တရေစကန်ကို VOA က၅ချိန်ဆက်သွယ်ခဲ့ပြီးမယ်။ဖုန်းလက်ကန်ဖြေကြားခြင်းမရှိပါဘူး။အမတ်တီရစ်ကက်မှာထင်းထင်းခံရသူတွေကိုတွဲဆုံမှုတွားရောက်တဲ့ကျောင်းသားတမကအဖွဲ့ဝင်တွေကိုတွဲခွေမပေးဘဲစစ်ဆေးနေစေတာဖြစ်ကြောင်းပြောပါတယ်။ဒီကနေ့တနေ့ရဲမှာပဲ KR ပြည်နယ်လွမ်းကော်မြို့ကလမ်းမတွေပေါ်နဲ့ရှမ်းပြည်မြောက်ပိုင်းလာရှိုးနယ်တီဘောမြို့နယ်တွေမှာလည်းတောင်းဆိုချက်တွေရေးသားထားတဲ့စတီကာကတ်တဲ့ကမ်ပိန်းတွေကိုလည်းပြုလုပ်ခဲ့ကြပါသေးတယ်။မနေ့ကပဲခိုင်ပြည်နယ်မြောက်ပိုင်းမြေပုံမြို့မှာလမ်းလက်ကြီးကြောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတူခလေးနှစ်ဦးနဲ့မျိုးသားတူတေဆုံးခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂကလည်းရခိုင်ပြည်သူတွေသတင်းချက်လက်အမှန်တွေရဖို့နဲ့အင်တာနက်တွေပြန်ဖွင့်ပေးဖို့အကူအညီလိုအပ်တဲ့လူတွေစီထောက်ပံ့ပေးနိုင်ဖို့အတွက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရစဲဖို့အတွက်သတင်းထုတ်ပြန်ထားပါတယ်။တပ်မတော်ဘက်ကတော့တပတ်သက်ပြည့်ရက်ကာလကိုကြီးညာထားပြီးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ AA အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးပွဲကလည်းအပြည့်ရက်ကြောင်းကြီးညာထားပေမဲ့ရခိုင်ပြည်နယ်အပါဝင်တိုင်းသားနေပြည်တော်မှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်ခံပါ